American Tamara Donald Trump ကသူဟာသူ့ရဲ့ကိုယ်ရေးရှင်နေဟောင်းမတော်ကိုရင်ကိုဥပဒေချိုးဖောက်ဖို့အတွက်ဘယ်လုံးကမှမညှဉ်းချခဲ့ဘူးလို့ကြက်တဲ့ပဒင်းတွေမှာပြောကြလိုက်ပါတယ်။ Trump နဲ့အရှုပ်ရှဲရှိတဲ့အဆက်ဆက်ခံတဲ့အမျိုးသမီးနှစ်ဦးကို2016တမလရွေးကောက်ပွဲမှာတိုင်ရင်ဘာမှထုတ်မပြောဖို့အတွက်နှုတ်ပိတ်ခပေးရမှာပါဝင်ပတ်သက်မှုပါဝင်ပြစ်မှုတွေအတွက်ကိုရင်ကိုတရားရုံးကထောင်ဒဏ်3နှစ်ချမှတ်ခဲ့ပြီးနောက်တဲ့နေ့မှာတမလကကုလို့ပြောခဲ့တာပါ။ဒါအပြင်ကိုဟင်နာဥပဒေကိုနားလည်ရမှာဖြစ်ပြီးရှင့်နေတယောက်အနေနဲ့အမှားတဆုံးပြကျူးဝင်တာဝန်ခံမှာဖြစ်ကြောင်းနဲ့ဒါကြောင့်လည်းသူအခုပေးဆက်ရတာဖြစ်ကြောင်းသမ္မတ Trump ကတွစ်တာမှာရေးပါတယ်။လင်းချော်ပြည်ကြီးတိဆောင် Stormy Daniels နဲ့ Playboy Magazine Model Karen McDougal တို့ကို Trump ရဲ့ညွှန်ကြားချက်အရ American Dollar 28,000 ပေးဖို့စီစဉ်ခဲ့တဲ့အတွက်အပြစ်ရှိကြောင်းကိုဟင်ကဝန်ခံခဲ့တာပါ။ဒါပေမဲ့ဒီငွေတွေကိုရွေးကောက်ပွဲမဲဆွဲပွဲအလှူငွေဖြစ်နေဆင်းမတင်ခဲ့ပါဘူး။ဒါပြင်ရုရှားနိုင်ငံမော်စကိုမှာမိုတီမြင့်အဆောက်အဦကိုဆောက်လုပ်ဖို့အတွက်2016စောပိုင်းထရမ့်ရဲ့ကြိုးပမ်းမှုနဲ့ပတ်သက်ပြီးလဲကွန်ဂရက်ကိုလင်ညာထွက်ဆိုခဲ့တာအတွက်အပြစ်ရှိကြောင်းကိုဟင်ကဝန်ခံခဲ့တာပါ။အမျိုးသမီးမြောက်ကိုနှုတ်ပိတ်ခံကိုတင်းမှုဆွဲခြင်းနဲ့ပတ်သက်ပြီးအစိုးရရှင်းနေတွေကသူ့ကိုအဆက်ရောင်လောက်တာတာဖြစ်ပြီးမဟုတ်တာလုပ်ဖို့အတွက်သူ့ရှင်းနေကိုသူ့ဘယ်လုံးကမှမညွှန်ကြားခဲ့ဘူးလို့ Fox သတင်းဌာနကတမန်ထရမ့်ကပြောပါတယ်။